ြည်ပရောက်မြန်မာနိုင်ငံသားတွေရဲ့နိုင်ငံခြားငွေနဲ့ရတဲ့လုခလစာဝင်ငွေတွေကိုမြန်မာနိုင်ငံကိုပြန်ပေးပို့မယ်ဆိုရင်အမေရိကန်ဒေါ်လာကိုမြန်မာငွေကျပ်30ထပ်ဆောင်းပေးမယ်လို့မြန်မာနိုင်ငံဘဝဘဏ်ကအောက်တိုဘာ28တောက်ကြနေမှာကြေညာချက်ထုတ်ပြန်ပါတယ်။ဒီလိုပြန်ပို့ရမှာနိုင်ငံခြားသုံးငွေအယောင်းဝယ်လိုင်စင်ရဘဏ်တွေကနေလွှဲပို့ဖို့လိုသလိုအခုထပ်ဆောင်းပေးမယ်ငွေကိုငွေထုတ်ရတဲ့နေ့မှာချက်ချင်းထည့်သွင်းပေးမယ်လို့လည်းကြေညာထားတာပါ။ဒီကြေညာချက်နဲ့ပတ်သက်ပြီးတော့နိုင်ငံရချားကိုအမြဲတစေတော်လာနေတဲ့တင်မောသားအလုပ်လုပ်ကင်နေသူတဦးရဲ့မိသားစုဝင်တဦးကတော့တိတ်ပဝင်မကြဘူးလို့ VOA ကိုပြောပါတယ်။ပြည်ပရောက်မြန်မာနိုင်ငံသားတွေရဲ့နိုင်ငံခြားငွေနဲ့ရတဲ့လုခလစာဝင်ငွေတွေကိုမြန်မာနိုင်ငံကိုပြန်ပြီးပို့မယ်ဆိုရင်အမေရိကန်ဒေါ်လာကိုမြန်မာငွေကျပ်30ထပ်ဆောင်းပေးမယ်လို့မြန်မာနိုင်ငံဘဝဘဏ်ကအောက်တိုဘာ28တောက်ကြနေမှာကြေညာချက်ထုတ်ပြန်ပါတယ်။ဒီလိုပြန်ပြီးပို့ရမှာနိုင်ငံခြားသုံးငွေအယောင်းဝယ်လိုင်စင်ရဘဏ်တွေကနေလွှဲပို့ဖို့လိုသလိုအခုထပ်ဆောင်းပေးမယ့်ငွေကိုငွေထုတ်ယူတဲ့နေ့မှာပဲချက်ချင်းထည့်သွင်းပေးမယ်လို့ကြေညာခဲ့တာပါမြန်မာနိုင်ငံကနေပြည်ပထောက်ခွာအလုပ်လုပ်တဲ့သူတွေထဲမှာတင်မောသားတွေပြန်အစိုးရချင်းချိတ်ဆက်လုပ်နေတဲ့လုပ်ငန်းတွေမှာလုပ်နေသူတွေဟာထိုင်းမလေးရှားဂျပန်တောင်ကိုရီးယားနဲ့ဒူဘိုင်းပေါ်ရနေရာတော်များများမှာရောက်နေတာဖြစ်ပါတယ်သူတို့အလုပ်လုပ်နေတဲ့နိုင်ငံတွေမှာသုံးတဲ့ငွေကိုတော့ဒေါ်လာနဲ့ညီမျှတဲ့ငွေအတွက်အပိုထပ်ဆောင်းဝင်ကျပ်30ပေးမှလည်းဖြစ်ပါတယ်